ဒေါ်လာဈေးတွေဇက်တိုက်ကျဆင်းနေတဲ့အတွက်ငါးမွေးမြူရဲ့လုပ်ငန်းရှင်တွေအကြီးအကျယ်ထိခိုက်နေပြီးရေရှည်အတွက်အခက်အခဲရှိလာနိုင်ကြောင်းငါးမွေးမြူရဲ့လုပ်ငန်းရှင်တို့ကဒီကနေ့ပြောဆိုပါတယ်။ဒေါ်လာနဲ့ကြံ့ငွေလဲနှုန်းကျဆင်းတဲ့အတွက်ပြပတင်ပို့တဲ့ကုမ္ပဏီတွေကငါးတင်ပို့မှုလျှော့ချလိုက်တဲ့အပြင်ငါးစင်းနှုန်းတွေကိုလျှော့ချဝယ်ယူတဲ့အတွက်အခုလိုလုပ်ငန်းတွေမက ကုန်ကြခြင်းနဲ့မကာမိဖြစ်လာရတယ်လို့လက်ကုတ်တာမျိုးနဲ့အတွင်းမှာငါးမွေးမြူကြီးလုပ်ငန်းလုပ်ကန်နေသူတူကပြောပြပါတယ်။အဲ့တော့ငါတို့ကလေအဓိကအကျဆင်းနေတာတော့ဒီငါးရင်းကျဆင်းနေတာပေါ့ဗျာ။ဟိုဒေါ်လာကြီးနဲ့သူ့ပမာငွေကြီးနဲ့အဲ့ဒါကြတော့ဈေးတန်ဘူးမြန်မာငွေတန်ဘူးတက်ပြီးရောဈေးလုံးကျတဲ့ခါကျတော့အိတ်ကိုကုန်ပြီးကြီးရ။
မကိုက်ဘူးပေါ့မကိုက်တော့ဈေးမကိုက်တော့ငါးသိကိုနှိမ့်ဝင်တာပေါ့နှိမ့်ဝင်တာပေါ့ပမာကျွန်တော်တို့ကတော့တပိတ္တာကိုထောက်လေးရလောက်ပဲရောင်းပါလေအားသာတရားလေတပိတ္တာ၄၀၀ဝင်းကျင်လောက်ဖြစ်နေသေးတယ်ပမာတပိတ္တာထောက်လေးရလေကအကျိုးဖြစ်နေတာပေါ့အလုံသမားကြီးအဓိကအချီးကိုလေဝင်းနေကြဆိုတော့ငွေ၃၀ကျင်နဲ့ကျုံးတာပေါ့တပိတ္တာ၂၀၀ကျော်ရောက်ဆုံးတယ်ဒီကနေ့ဒေါ်လာပေါက်ဈေးက900 ဖြည်းဖြည်းကျဆင်းလာခဲ့တာဖြစ်ပါတယ်။ငါးကန်အကြီးစားငါးမွေးမြူရဲ့လုပ်ငန်းတွေကိုအေရဝတီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းတွေမှာပြုလုပ်ကြပြီးစုစုပေါင်းဧက132,000ကျော်လောက်ရှိတဲ့ငါးမွေးမြူရဲ့လုပ်ငန်းတွေအားလုံးထိခိုက်နေရတာဖြစ်တယ်လို့အခုနလုပ်ငန်းရှင်ကပြောပါတယ်။မြန်မာနိုင်ငံကထွက်တဲ့ငါးတွေကိုအရှေ့အလယ်ပိုင်းနဲ့ဥရောပနိုင်ငံတွေကိုတင်ပို့တာဖြစ်ပါတယ်။နှစ်စဉ်မြန်မာနိုင်ငံကပင်လယ်ထွက်ပစ္စည်းနဲ့ငါးပစုံတင်ပို့မှုဟာအမေရိကန်ဒေါ်လာတန်း400-500ဝန်းကျင်ရှိပါတယ်။မြန်မာနိုင်ငံမှာအစိုးရငွေလဲနှုန်းကိုဒေါ်လာ6ကျပ်သတ်မှတ်ထားပေမဲ့သင်းကုန်ထုတ်ကုန်လုပ်ငန်းတွေမှာမြန်မာငွေနဲ့ဒေါ်လာလဲနှုန်းကိုဈေးကွက်ပေါက်ဈေးအတိုင်းပဲလဲလှယ်နေတာဖြစ်ပါတယ်။အခုမြန်မာအစိုးရကလည်းတရားဝင်ငွေလဲနှုန်းပြင်ဆင်သတ်မှတ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်။စီးပွားရေးအဆောက်အအုံတစ်ခုလုံးကစနစ်တကျမရှိတဲ့အတွက်ငါးမွေးမြူရေးလုပ်ငန်းတွေမှာလည်းအဆင်မပြေဖြစ်ရတယ်လို့အခုနလုပ်ငန်းရှင်ကပဲပြောပါတယ်။ကုန်ချမ်းကုန်ကြားစရိတ်တွေတက်တာလာပြီးဥရောပသမဂ္ဂလိုနိုင်ငံတွေကိုငါးတိုက်ရိုက်တင်ပို့နိုင်ရင်တော့လုပ်ငန်းတွေကိုက်နိုင်တယ်လို့အခုနလုပ်ငန်းရှင်ကပဲပြောပါတယ
်။အဓိကကျွန်တော်တို့ကုန်ချမ်းကျွန်တော်တို့ဒီမှာကုန်ချမ်းဈေးနှုန်းတွေလည်းကျပြီး၅ဈေးနှုန်းဟောပေါ့ငါးရဈေးနှုန်းကျမှလည်းအဆင်ပြေနိုင်မှာပဲလေ။ငါးသာကျွေးရတဲ့ကုန်ချမ်းဈေးနှုန်းတွေမကျသေးရင်တော့ငါးသာလုံးမကျသေးရင်တော့အမြဲတော့မရှိဘူးဖြစ်နေတာပေါ့ဒေါ်လာဈေးနဲ့ဗမာငွေဈေးညီလုံးကတော့မြင့်တာပေါ့နော်ဟိုပြောင်းနေပြီတော့ဖြစ်နေတာကျွန်တော်စဉ်းစားကြည့်တော့ဒီမှာတန်မိုးဝေတန်မိုးပြပေါ်ပေါ်ရမှာအမြဲရမယ်သဘောမျိုးကြီးဖြစ်နေတယ်ဗျာအဓိကတော့အီးကိုဓာတ်ကိုလည်းမို့တော့အရေးကြီးတယ်ပေါ့ဗျာဘာတွေပါတင်ဖို့တဲ့အခါမှာပေါ့ဗျာဓာတ်ဈေးလုံးမရအောင်ပေါ့အခုတော့တသိဉာဏ်အနေနဲ့သွားနေတာပေါ့
အခုလိုငါးမွေးမြွေလုပ်ငန်းတွေကျဆင်းနေတဲ့အတွက်ငါးမွေးမြူတာတွေကိုရှော့ချဖို့ငါးမွေးမြူရေးလုပ်ငန်းရှင်များအသင်းကလည်းအကြံပေးထားတယ်လို့ဆိုပါတယ်။ဒါအပြင်ကုန်ကြစည်သက်တာဖို့အတွက်အလုပ်သမားတွေရှော့ချတာကြောင့်အလုပ်လက်မဲ့ပြဿနာတွေလည်းတိုးလာနေတယ်လို့အခုနငါးမွေးမြူရေးလုပ်ငန်းရှင်ကပဲပြောဆိုခဲ့ပါတယ်ခင်ဗျာ။